Tausa daguni kanawarila liye sakai ni mahadwara chaung dai nai sin chin ba kilo atu thomala choi tet 53 ni myaw winni amatya kutu phyu ya ukukko lai thomala cho mi da su lo yi kutu mengala akha na Anumodana Deya Pasa Tauhni Tubi Yaulare Ni Yi Dadaku Pobyara Nasana Tauhni Lubi Gu Pagu Chambu Yaulare Lu Chang Share Kama The Chambada Wini Garaba Yoro Sufiya The King Pazeno Yaulare အဲ့တော့ခြေစူးတရားမှာဘုရားသခင်သွားပြီးတော့ခြေစူးတရားဘုရားကဖန်ဆင်းပေးလို့လူဝါရောက်လာတယ်လို့တော့ကမှာအဲ့လိုယုံကြည်တဲ့ပုဂ္ဂိုလ်တွေလည်းအများကြီးရှိတယ်ခုမှယုံကြည်တာမဟုတ်ဘူးဘုရားရှိတော့ကလေးနော်မြတ်စွာဘုရားမပွင့်ငယ်ကလေးအဲ့ဒီလူစတဲ့ခုပေါ်လာခဏိမပေါ်တဲ့ဝါရမဟုတ်ဘူးဗျာဘုရားသခင်ကဖန်ဆင်းလို့လူဝါရောက်လာ ရောက်လာပြီးတဲ့နောက်ဘုရားသခင်ရဲ့အလိုတော်ကြပဲတော့လေကိုလိုရပါတယ်ခုမှမပါဘူးဘုရားသခင်ကကိုယ်ဖန်ဆင်းလိုက်တာဖန်ဆင်းပြီးတော့ဝါကုံဆုံးသွားတဲ့အခါလဲဘုရားသခင်ရဲ့အဆုံးဖြတ်တိုင်းပဲထာဝရကောင်းကင်ဘုံသွားရပါလားတခြားနေရာသွားရမလားဒီနှလမ်းပဲရှိတယ်နော်အဲ့ဒါလို့ယူဆတာရှင်တော်ဣတရနေမှာတော့ဒါလို့ခေါ်တယ်ဣတရဆိုတာ ကိုကြီးမာတဲ့အရှင်သခင်ကြီးသာဝရဘုရားသခင်ကြီးနေမာနာဆိုတာဖန်ဆင်းတာသူဖန်ဆင်းလို့ဖြစ်လာတယ်လို့သူယူဆတယ်အဲ့လိုယူဆတဲ့ဘာသာတရားတွေကဒီကနေ့ခင်မှာတော့ဟိန္ဒူဘာသာရယ်ခရစ်ယာန်ဘာသာရယ်အစ္စလာမ်ဘာသာရယ်အဲ့တော့များများဂျူးဘာသာတို့တခြားဘာသာတွေအားလုံးဟာ ဖရာသခင်ဖန်ဆင်းလို့ဖြစ်တယ်လို့ယုံကြည်တဲ့ဘာသာတရားတွေကြီးပဲအကုန်လုံးယုံကြည်တဲ့ဘာသာတရားတွေဆိုတော့ဖရာသခင်ဖန်ဆင်းလို့အရာရာမှာလူဘဝမှာကြုံရတဲ့တွေ့ရတဲ့ဆန္ဒဆင်းရဲတွေအားလုံးဟာဖရာသခင်ကဖန်ဆင်းတာပဲကိုယ်ဘဝဒီနိုင်ငံမှာနေဖို့ဆိုတာလည်းဖရာသခင်ကဖန်ဆင်းတာ ဒီလိုလောက်ကန်စားရမယ်ဆိုတာလည်းဘုရားသခင်ကဖန်ဆင်းတာလေချုပ်တင်ဖန်ဆင်းမှုကိုယုံကြည်တဲ့ဝါဒဘုရားအဲ့တော့အဲ့ဒီဝါဒကိုအလုံးလက်ခံလားဆိုအလုံးလက်ခံတချို့ကတော့ဘာကိုယူဆတော့သဘာဝဝါဒဆိုတာရှိသေးတယ်သူသဘာဝအတိုင်းသူဖြစ်တာဘုရားသခင်ကဖန်ဆင်းလို့ဖြစ်တာမဟုတ်ဘူးလို့ဒီလိုယူဆတဲ့ဒီဝါဒလည်းရှိတယ် နောက်တစ်ခုကြတော့ဘာတော့ဘုရားကျောင်းမရှိဘူးကိုရှိတယ်လို့ဖြစ်လာသူကသူအိုက်ဆိုင်ပြီးတော့ဖြစ်လာတယ်သူစားတဲ့ဝါအာဟိတုကအဲဒီဝါရလည်းရှိတာနောက်တစ်ခုကြတော့သူဖြစ်လာဖို့ဆိုတာချုပ်တင်သတ်မှတ်ထားတာအတိုင်းပဲဖြစ်ရတယ်လူဝါရောက်တဲ့အခါလဲ မျိုးသားဖြစ်မယ်မျိုးသမီးဖြစ်မယ်ချုပ်တင်သတ်မှတ်ချက်အတိုင်းပဲအဲ့ဒါအတိုင်းတောင်လောက်ရှိနေရမယ်ဆိုတော့လဲချုပ်တင်သတ်မှတ်ထားတဲ့အတိုင်းပဲလို့ဘာမှကိုလုံးလို့မရဘူးသူသတ်မှတ်ချက်အတိုင်းသွားမှာပဲလို့ဆိုတဲ့ဝါဒကိုနီးတီဝါဒလို့ခေါ်အဲ့လိုယူဆတွေမြောင်များစွာလောကကြီးမှာပေါ်ထွန်းတယ် အဲ့ဒီပေါ်ထွန်းထားတဲ့ဒီလိုယူဝါဒမျောများစွာတဲ့မှာမြတ်စွာဘုရားဟာလူသားတယောက်အနေနဲ့ပေါ်ပေါ်လာပြီးတော့အဲ့ဒီယူဆတွေကမှန်ကန်မှုရှိရလားလို့ကိုယ်ရညာနဲ့ကျင့်ကြံကြိုးကိုအားထုတ်ပြီးကိုယ်ရညာနဲ့သိတဲ့အခါမှာမြတ်စွာဘုရားဒါတွေမဟုတ်ဘူးဆိုတာဆုံးဖြတ်နိုင်တော့နော် ကျောင်းမဲ့ဖြစ်တာဆိုတာလည်းမဟုတ်ဘူးသတ်မှတ်ထားလို့ဖြစ်တာဆိုတာလည်းမဟုတ်ဘူးသဘာဝအရာဖြစ်တယ်ဆိုတာလည်းမဟုတ်ဘူးသာဝရဘုရားသခင်ကဖန်ဆင်းလို့ဖြစ်တယ်ဆိုတာလည်းမဟုတ်ဘူးတကယ်ကတော့ကိုလုပ်တဲ့ကံတရားတွေကနေကိုယ့်ကိုဖန်ဆင်းနေတာပဲဖန်တီးနေတာပဲလို့ဩမြတ်စွာဘုရားရဲ့အကြောင်းရှာမှုပြင်မှာမရှာဘူးအတွင်းမှာပဲပြန်ရှာအပြင်ကိုလိုက်ရှာနေသမျှတော့မဆုံးနိုင်တဲ့အကြောင်းတွေတွေ့နေမှာပဲလို့အပြင်ကအကြောင်းတွေအကြောင်းဆိုတာအမျိုးမျိုးရှိတာပေါ့ဥပမာရာသီဥရုဆိုတာလည်းအပြင်ကလာတဲ့အကြောင်းအဲ့တော့အပြင်ကလာတာနဲ့အတွင်းကလာတာဘယ်ဟာအရေးကြီးတုံးလို့သိချာစဉ်းစားကြည့်ဆိုရင်ကိုယ်နဲ့အနည်းဆုံးဟာအတွင်းပဲလေအပြင်ကဆိုတာကိုယ်စီရောက်ချောင်ရောက်ဟာလေအဲ့တော့အတွင်းကပိုအရေးကြီးအတွင်းထဲမှာပါနေပြီဆိုလို့ရှိရင်ကတော့မလွဲမသွေဖြစ်ကိုဖြစ်ဒါမို့မြတ်စွာဘုရားရဲ့ဝါဒကိုသူကပြောမယ်ဆိုလို့ရှိရင် mind center teaching လို့ခေါ်အတိကိုယ့်ရဲ့လူတိုင်းလူတိုင်းရဲ့စိတ်ကိုဗဟုထားပြီးတော့ဆုံးမဩဝါဒပေးတာတခြားဘာသာဝါဒတွေကြတော့ God center teaching လို့ခေါ်တယ်ကောဆိုတဲ့ဘုရားသခင်ရဲ့အဆုံးအမကိုဗဟုထားပြီးတော့ဘုရားသခင်စိတ်တိုင်းကြဘုရားသခင်ရဲ့အလိုတော်ကြဆိုရင်ကိုယ့်ရဲ့အလိုကြမဟုတ်ဘူးဘုရားသခင်ရဲ့အလိုကြဖန်ဆင်းတဲ့အတိုင်းပဲတို့တည်းတူဖြစ်ရတယ်လို့အလုံးဟာဘုရားသခင်ရဲ့ကျေးဇူးဆိုပြီးတော့ဒီလိုယုံကြည်ပြီးတော့နေကြတာအဲ့ဒီနှစ်ခုကိုနှိုင်းရှင်ပြီးတော့ဖြေလိုက်ကိုယ်ကိုသိချာစဉ်းစားကြည့်လူဆိုတာအတိညာရှိတယ်လူသားတွေကအတိညာကိုအသုံးချဘာသာဖြင့်လောကလူသားတွေကအတိညာကမလုံလောက်သည့်အတွက်ကြောင့်လုံလောက်အောင်လည်းမရှာဝေသည့်အတွက်ကြောင့်လူပြောသူပြောအချက်တွေမှာပဲယုံကြည်ပြီးတော့နေကြတာဘာလို့ယုံကြည်တာတော့ဆိုကိုမသိနိုင်တဲ့အခါကျတော့ဟုတ်များဟုတ်နေမလားလို့ကြောက်လန့်ပြီးတော့ယုံကြည်တာတကယ်ကတော့ကိုသိလို့ယုံကြည်တာမဟုတ်ဘူးတကယ်သိပြီဆိုရင်ယုံကြည်စရာတခုမှမဟုတ်ဘူးကိုကိုသိရင်သိတဲ့အတိုင်းပဲဒီလိုလုပ်ရအောင်နော်မသိသည့်အတွက်ကြောင့်တချို့ကိစ္စတွေကမသိနိုင်ဘူးသိရခက်ခဲကိုမှသိနိုင်စွာဉာဏ်မရှိဘူးမရှိသည့်အတွက်ကြောင့်သူပြောတာများဟုတ်မလားလို့ဆိုပြီးတော့စိတ်အားတွေကယောပါပြီးတော့ယုံကြည်ကြဆက်ဆော့ပြရကြတော့အဲ့လိုမဟုတ်ဘူးသစ္စာဘုရားဟာလူသားပဲငကိုတော့ကတရားမဖြစ်ခင်တော့သူပြောလူပြောဆိုတာယုံကြည်ကောင်းယုံကြည်လိုက်မယ်ဘုရားဖြစ်ပြီးတော့ကိုယ်တိုင်သိလာတဲ့အခါသူများပြောတာနဲ့ယုံကြည်ရဲ့ဆိုတာမဖြစ်ဘူးပေါ့ဒါကြောင့်မြတ်စွာဘုရားကသိညာဘိညာသစ္စိကတဝပါဝေတိမိလောကကြီးအကြောင်းကိုကိုယ်တိုင်သိအောင်လုပ်ပြီးတော့မှလက်တွေ့သိရှိနားလည်ပြီးတော့မှခေါ်တာပါလို့ဒီလိုပြောတာကိုယ်တိုင်သိပြီးတော့တော့ကိုယ်တိုင်သိတာနဲ့တစင်ကြားနေရဗုဒ္ဓမကွာချဒီကိစ္စပဲဖြစ်ဖြစ်ခုခေတ်ဖြစ်ပေါ်နေတဲ့ကိစ္စကကိုယ်တိုင်သိတာနဲ့တစင်ကြားတာနဲ့တူမှာမတူဘူးကိုယ်တိုင်သိကိုယ့်ကောဟုတ်တယ်မဟုတ်ဘူးကိုယ်ကမသိဘူးကောတစင်ပြောကြတော့ဘုရားလည်းပါတာဟုတ်တာလည်းယုံကြည်ကြအဲ့တော့ကိုယ်တိုင်သိအောင်လုပ်ဖို့အရေးကြီးတယ်ပေါ့။ဒါကြောင့်မြတ်စွာဘုရားကကိုယ်တိုင်သိအောင်調査လိုက်လို့မြတ်စွာဘုရားကကိုယ်တိုင်သိပြီးတဲ့အခါမှာဒီသာဝရဘုရားဖန်ဆင်းတယ်ဆိုတဲ့အယူဝါဒအတိုင်းငါတို့ကတကယ်ဘုရားသခင်ဖန်ဆင်းတာဟုတ်သလားလို့တည်တည်ချကြအတွင်းချကြအတိညာနဲ့ထိုးရင်သိမြင်တဲ့အခါကျတော့မဟုတ်မှန်းသိတာအဲ့ဒါကိုမြတ်စွာဘုရားဝေဖန်ပြတာတကယ်ဖြစ်ဘုရားသခင်ဖန်ဆင်းတယ်ဆိုတော့အယူဆပေါ်မှာအာကိုယုံကြည်နေတဲ့လူတယောက်ဟာဘာတွေဆုံးရှုံးနိုင်လို့တော့ကြည့်ဘာတွေဆုံးရှုံးနိုင်လို့ဆိုတော့ကိုယ့်ရဲ့စန္ဒာဆိုတာဘာမှလုံးလို့မရဘူးကိုယ့်ရဲ့လုံလောက်ဝိရိယနဲ့အသုံးမကျဘူးကိုယ့်ရဲ့အသိပညာနဲ့အသုံးမကျဘူးဘယ်အလုပ်ကလုံးတဲ့နဲ့ဘယ်အလုပ်ကမလုံးတဲ့ဘူးဆိုတာလေဟုတ်ပချဝေဘံကြာတဲ့အ ချက်တွေမရှိတော့ဘူး။ဘာလို့လို့ဆိုရာရာဘုရားသခင်ရဲ့လိုကြလို့ဆိုတော့ဒါတွေကလုံးဆရာမလိုတော့ပဲနဲ့ကိုဟာဘာမှဟိုကိုယ်ပိုင်ဆုံးရခွင့်မရှိတဲ့ပုဂ္ဂိုလ်အနေထားတစ်ခုရောက်သွားတယ်။ဒါတစ်ချက်။နောက်တစ်ခုဟာကိုဘွားဟာပြောင်းလဲလို့မရတဲ့အနေထားတစ်ခုရောက်သွားတယ်။ကိုကဘုရားသခင်ဖန်ဆင်းထားတဲ့အတွက်ကြောင့်ဒီလိုနေရတယ်လို့ဒီလိုပြောလို့ရှိရင်ဒါဖြင့်တချို့ပုဂ္ဂိုလ်တွေကြတာကိုယ့်ကိုယ်ကြိုးစားတယ်ပညာကြိုးစားတယ်တခြားကိစ္စတွေကြိုးစားကြကြိုးစားလို့အောင်မြင်သွားတဲ့ပုဂ္ဂိုလ်တွေရှိတယ်အောင်မြင်သွားတဲ့ပုဂ္ဂိုလ်တွေရှိတယ်အဲ့ဒီလိုအောင်မြင်သွားတဲ့ပုဂ္ဂိုလ်တွေကကိုယ်ကြိုးစားလို့ရတယ်ဆိုတာဓမ္မထင်ရှားတယ်ဆိုပါစို့ကလေးတွေဆိုရင်စာမကျက်ရင်စာမရဘူးစာကျက်မှစာရအဲ့ဒီမှာဘုရားသခင်ကပါလို့ပြီးဘာမှလုပ်ပြီးတာမရှိဘူးကိုလုံးလို့ရတယ်ဆိုတာတွေကထင်ရှားတယ်နော်အဲ့ဒီလိုလက်တွေ့ကြတဲ့အဖြစ်ရှိပါလေအတန်းနဲ့မျက်စိမိတ်ပြီးတော့ယုံကြည်တယ်ဆိုတာဘာမှမကြဘူးတဲ့မဟုတ်ဆိုဘုရားကိုလုံးမကိုရတယ်ဆိုတာဟာဓမ္မထင်ရှားရဲ့အတန်းလောကလူသားတွေရဲ့အသိဉာဏ်တွေစိတ်ကူးစိတ်တန်းတွေကတုံးသွားတယ်ဒီဝါဒကိုလက်ခံလိုက်ကျိုးစားခြင်းနဲ့စိတ်ကြီးလဲသွားနိုင်တယ်။ဒါကြောင့်ဒီဝါရဟာမှန်ကန်မှုလည်းမရှိဘူး၊ဟုတ်လည်းမဟုတ်ဘူးပေါ့။ယုံကြည်ချက်တက်တက်တာရှိတယ်၊တကယ်မဟုတ်ဘူးဆိုတာကိုမြတ်စွာဘုရားဝေဖန်ပြီးတော့ပြတယ်။ဟောအဲ့ဒါလိုမဟုတ်ပဲနဲ့ကိုလုံးတဲ့ကံတရားကြောင့်ဘောကိုဖြစ်ပေါ်လာတယ်လို့ကံတရားကိုလက်ခံတဲ့ပုဂ္ဂိုလ်ကအေးလောကမှာကောင်းတဲ့ဆိုရဲလုပ်ရလို့ရှိတယ်ဆိုးတယ်ဆိုရဲလုပ်ရလို့ရှိတယ်ကောင်းတဲ့အလုပ်ကိုကုသိုလ်လို့ခေါ်တာပဲမကောင်းတဲ့အလုပ်ကိုအကုသိုလ်လို့ခေါ်တာပဲကောင်းတဲ့အလုပ်လို့ရင်ကောင်းမှုချမ်းသာဆိုတာဖြစ်လာတာမကောင်းတဲ့အလုပ်ကိုလို့ရင်မကောင်းတဲ့ဆင်းရဲဒုက္ခဆိုတာရောက်လာတယ်လို့လောကမြင့်မြင့်အားဖြင့်တချို့ကိစ္စတွေမှာပြီးတိုင်းတဲ့အနေထားရှိတယ်ဘာလို့လဲကိုယ်လုံးထာကိုရတယ်ဆိုဒီလိုယုံကြည်ချက်ရှိတဲ့ပုဂ္ဂိုလ်ဟာလုံးတဲ့မလုံးတဲ့ခွဲခြားဝေဖန်ရလိမ့်မယ်ကောင်းတာကိုလှုပ်ချင်တဲ့ဆန္ဒတွေမွေးမြူရလိမ့်မယ်ဘယ်ဟာကောင်းတယ်ဘယ်ဟာမကောင်းဘူးဘယ်ဟာလုံးတဲ့နေဘယ်ဟာမလုံးတဲ့ဘူးလို့သုံးသက်ဆင်ခြင်မှုအသိပညာရှိရမယ်ကျိုးစားအထောက်အပံ့ဝီရိယရှိရမယ်ဟောတံခိုးတွေတက်လာတာသူတွေမှာကိုယ့်ကိုယ်ဆုံးဖြတ်ပိုင်ခွင့်ရှိပါကိုယ်ကိုယ်အားကိုယ်ရည်ယုံကြည်မှုတွေ confidence ဆိုယုံကြည်မှုတွေရတာအဲ့လိုရလာတဲ့အတွက်ကြောင့်ကောင်းတဲ့လုပ်တွေကိုလုပ်တယ်မကောင်းတာတွေကိုရှောင်တယ်ဆိုရင်သူ့အတိုင်းဝိုင်းမှာနံပါတ်1လူတော်လူကောင်းဖြစ်လာဒါမှန်ဟောလူတော်လူကောင်းဖြစ်လာဘာလို့ဆိုကံကံကြီးကျိုးယုံကြည်တဲ့လူတစ်ယောက်ကအေးမကောင်းတာတွေလုပ်ရင်ငါမကောင်းကျိုးခံရမှာဆိုတဲ့အသိသူ့ခံယူချက်ရှိကောင်းတာလုပ်ရင်ကောင်းတာရမယ်ဆိုရယ်ခံယူချက်ရှိသည့်အတွက်ကြောင့်လူဆိုတာကောင်းတာပဲလုပ်ခြင်းနဲ့ချမ်းသာတာပဲကြိုက်တယ်။အဲကြောင့်မလို့မကောင်းတာတွေကိုရှောင်းလာလိမ့်မယ်ကောင်းတာတွေကိုလှုပ်လာလိမ့်မယ်ဆို။ဟောလူလောကကြီးမှာနောင်ဘဝအတာထားဒီဘဝတည်းမှာကောင်းတာတွေလှုပ်တဲ့ပုဂ္ဂိုလ်တွေကြီးဆိုစိတ်ချမ်းသာစရာကြီးဖြစ်လာတာပေါ့နော်။ကောင်းတာတွေကိုရှောင်းလာကြတယ်။ဒီဘဝမှာပါဏာတိပတ္တအလုံးလို့ရင်အသက်တူရတဲ့ယောဂများတယ်ကြည့်လေဒီဘဝမှာတချို့ပုဂ္ဂိုလ်တွေကငယ်လေးနဲ့သေသွားတယ်တချို့ပုဂ္ဂိုလ်မွေးလာကြတဲ့ယောဂနဲ့နော်တချို့ကပေါက်စားလေးရှိသေးနှလုံးယောဂရှိတယ်စီးတူယောဂရှိတယ်သွေးတူရှိသူဖြစ်မှာပိုးတော်ဆိုးတယ်နော်အဲ့လိုယောဂလေးတွေနဲ့လာတာဟာဓိဗာကပေးတာလည်းမဟုတ်ဘူးဓိဗာတွေကျမ်းမာနေတဲ့အတန်းနဲ့သာသမီမှာယောဂရတာလည်းရှိတယ်ပေါ့အဲ့တော့ငယ်ငယ်နဲ့တည်သွားတာဆိုတာလေအမိဖေတွေကလောက်တာမဟုတ်ဘူးအမိဘတွေကမသေးသေးချင်ဘူးစိတ်ကူးပေးကြတယ်ဟောတည်ငယ်နဲ့တည်သွားအဲ့ဒီရဲ့အခြေခံအကြောင်းတရားတွေကဘယ်သူလို့ဆိုပဏ္ဏတိပါဒံလောက်ခဲ့တာပေါ့နော်ဒါအပေါ်ဆုံးအပြစ်ကလေးပဏ္ဏတိပါဒရဲ့ကြီးလေးတဲ့အပြစ်ကတော့အပင်ငယ်ရဲ့မှာကြားတယ်အသက်ခံရတယ်ဒီလိုဟာမျိုးတွေပေါ့အပေါ်ဆုံးအပြစ်ကတော့အသက်တူတယ်လို့ဒီလိုပြောတာထို့တူပဲအရိဏဒါနာ လူတိုင်းလူတိုင်းဟာကိုယ်ပိုင်တဲ့ပစ္စည်းတွေဆုံးရှုံးကြတာမဟုတ်ဘူးတချို့ကျမိလောင်လဲပါသွားလိုက်တာပဲရှည်မျောရင်လဲပါသွားတာတိမ့်နဲ့ထဲလဲပါသွားလိုက်တာတခိုးတည်းများလဲလူရခံအမျိုးမျိုးပဲအဲတချို့ကျတော့အဲ့လိုဟာတွေမဖြစ်ဘူးဒီလိုဖြစ်သူမဖြစ်သူဘာလို့ကွဲနေတာတော့တမျိုးတည်းနေတာတောင်ဒီလိုကွဲပြားချမ်းသာမှုအိမ်နာနီးခြင်းတောင်မတူဘူးလေအဲ့လိုမတူကွဲပြားချမ်းသာမှုတွေဘာဖြစ်လို့တော့ဆိုတိတ်ကွာတော့ကအရိဏဒါနလုံးကျုံနဲ့သီလကိုစောင့်တည်ခဲ့တဲ့ပုဂ္ဂိုလ်ကြတော့ပစ္စည်းကမပြည့်စုံဘူးတဲ့။တော့အရိဏဒါနမလုံးကျုံခဲ့တဲ့ပုဂ္ဂိုလ်ကတော့ပစ္စည်းကခဏခဏပြတ်တယ်ဆုံးရှုံးနေနေလား။ကိုကဆုံးရှုံးအောင်လုပ်ခဲ့တာကိုသူများဟာဒီလိုဆုံးလို့တာပေါ့။နောက်ကာမိတုမိစ္ဆာဆိုတာကျွလွန်ခဲ့တဲ့ပုဂ္ဂိုလ်ဟာအရတဲမှာလူမုံများတဲ့ပုဂ္ဂိုလ်ဖြစ်တယ်အ ਨੇ စုံ။မူတာဝါဒကျွလွန်ခဲ့တဲ့ပုဂ္ဂိုလ်ဟာအရတဲမှာဆွတ်ဆွဲခံဖန်စီထောင်ချအဲ့လိုမျိုးတွေဖြစ်ခံရတယ်မဟုတ်ဘဲနဲ့ဆွတ်ဆွဲခံရတာသူရမီတွေကမလုံးကြုံတဲ့ပုံကိုယ်တွေကဘာဖြစ်တတ်အောင်လို့ဆိုတရားထဲမှာကြက်မပြေတဲ့ပုံကိုအုံနောက်မပြေတဲ့ပုံကိုဟုတ်တင်လို့ကြားလို့မရဘူးယူဘောဘောကြောင်တောင်တောင်အဲ့လိုမျိုးတွေဖြစ်တယ်ဟုတ်တယ်လေလူကောင်းတောင်မှအရက်တောက်လိုက်ရင်ကြောင်တောင်တောင်ဖြစ်သွားတာအဲ့တော့အဲ့ဒီဟာကနေလိုက်လာဘဝမှာလည်းပဲအဲ့လိုကြောင်တောင်တောင်တွေဖြစ်သွားတယ်အဲ့တော့ငါးပါးသီလလုံးလုံးချုံချုံစောင့်တည်မယ်ဆိုရင်အသက်လည်းရှည်တယ်ပစ္စည်းဥစ္စာလည်းခိုင်ပါတယ်လူချင်းလူရင်းလည်းပေါ်တယ်ဆွဆွဲလည်းမခံရဘူးအိုင်ကျူလည်းမြင့်တယ်ပညာတတ်တယ်ဟောတာဖြစ်သွားရင်ပြည့်စုံဒါကြောင့်မို့ကိုချင်းသီလကောင်းတာလုံးလို့ကောင်းတာရတယ်ဆိုဒီခေတ်မှာလည်းလူတွေဟာနော်အသက်လည်းရှည်တယ်ကျမ်းလည်းကျမ်းပါတယ်ပစ္စည်းဥစ္စာလည်းပေါ်တယ်လူချင်းလူရင်းလည်းပေါ်တယ်ဆွဆွဲလည်းမခံရဘူးပညာလည်းတတ်တယ်ဆိုတဲ့ပုဂ္ဂိုလ်တွေရှိနေတာ။အဲ့ဒီပုဂ္ဂိုလ်တွေဟာအချိန်တစ်ခါတော့သူတို့သီလကိုခိုင်ခိုင်မာမာစောင့်တည်ကြကြလို့ဒီလိုရတာလို့တော့အဲ့ဒါကံကံရဲ့အကျိုးကိုယုံကြည်မှုကြောင့်ကောင်းတာတွေကိုဖြစ်အောင်ကောင်းတဲ့ကိုချင်းတရားတွေကိုပြည့်စုံကြဖို့အားထုတ်လို့အဲ့ဒီလိုဖြစ်လာတာလို့ယုံကြည်တဲ့ပုဂ္ဂိုလ်ဟာရှိသာဝရဘုရားကိုယုံကြည်တဲ့ပုဂ္ဂိုလ်တွေမတူဘူးသူကအော်ကိုကောင်းတာလို့လို့ကိုရတယ်ငါတို့လည်းကိုချင်းသီလနဲ့ပြည့်စုံအောင်ကြိုးစားမယ်လို့ပြုပြင်နေထိုင်ခြင်းဖြင့်ဒီရက်ွက်တည်မျိုးနဲ့ဒီနိုင်ငံဟာဒီသူများတတ်မှုဖြတ်မှုကျူးလွန်တဲ့ပုံစံတွေမရှိဘူးခိုးမှုဝဲမှုကျူးလွန်တဲ့ပုံစံတွေမရှိဘူးကာမကိစ္စမှာရင်စော်ကားတဲ့ပုံစံတွေမရှိဘူးလိန်ပြောတဲ့ပုံစံတွေမရှိဘူးအယက်သေးစားတောက်စားမူယူတဲ့ပုံစံတွေမရှိဘူးဆိုတော့အေးချမ်းလဲစဉ်းစားကြည့်ပါနော်။ဟောဒီလိုဆွလို့တာနော်။အဲ့တော့နောင်ဝါဆိုတာတာထားဒီဘဝမှာနေမယ်လူတွေရစိတ်ချမ်းသာမှုနဲ့ကြီးပွားတိုးတက်မှုတွေကိုရရှိနိုင်တယ်လို့ဒါဟာကံကံရဲ့အကျိုးယုံကြည်ခြင်းအကျိုးကျေးဇူးတွေပဲပေါ့။ကောင်းတာတွေလုပ်ခြင်းအပြင်ကောင်းကျိုးချမ်းသာတွေကိုရလာနိုင်တယ်။အဲ့ဒါကြောင့်လို့မြတ်စွာဘုရားရဲ့ဆုံးမသွန်သင်မှုကတော့ Mind Center Teaching နဲ့ကိုယ်စိတ်ကိုပို့ထားပြီးတော့ပြုပြင်တာစိတ်အ ਨੇ စုံလူတိုင်းလူတိုင်းဟာခဏခဏမှာပို့ပြီးတော့အရေးကြီးတာပေါ့နော်အများရန်အရေးကြီးတာပါပဲလေကိုယ်ဘဝအတွက်အများရန်အရေးကြီးတာကိုယ်ဘဝကြီးပွားတိုးတက်ခြင်းဘာလို့อ่ะနံပါတ်1ကစိတ်ကောင်းနှလုံးကောင်းထားဘုရားကိုယ်တိုင်စိတ်ကောင်းနှလုံးကောင်းဆိုတာဘာခေါ်တာတော့ကိုယ်နဲ့ကိုယ်ပတ်ဝန်းကျင်ပေါ်မှာမဟုတ်တာမဟုတ်ဘူးနော်မဟုတ်တာမလုပ်ဘူးအရာရာမှာကိုချင်းစာနာတယ်ကိုချင်းစာနာတယ်ဆိုတာဘာလဲလို့ဆိုငါသက်ရှိခြင်းနဲ့ပစ္စည်းဥစ္စာပေါ်ခြင်းနဲ့နော်စိတ်ဆင်းရဲမှုတွေကင်းခြင်းနဲ့သူများကိုဒီစိတ်ဆင်းရဲမှုတွေကင်းခြင်းနဲ့ဉာဏ်ပညာထက်ခြင်းနဲ့ဆိုလို့ရှိရင်သူများတွေလည်းဒီလိုပဲရှိမှာပဲပေါ့စိတ်ထဲမှာဒီလိုထားပြီးတော့အများရဲ့ကောင်းကျိုးချမ်းသာကိုလိုလားတဲ့မေတ္တာစိတ်ထားတာသရဝါဒီချမ်းသာကြပါစေမေတ္တာပို့မှာမေတ္တာပို့တာမဟုတ်ဘူးနော်စိတ်ထဲမှာထားဖို့လိုတယ်မေတ္တာဆိုတာကိုယ်နဲ့ကိုယ်ပတ်ဝန်းကျင်ကလူတွေအေးအဆင်ပြေကြပါစေတဝုဒုမလိန်မညာဟိုမစော်ကားကြပါစေနဲ့အားလုံးဟာစိတ်ချမ်းသာကိုယ်ချမ်းသာရှိကြပါစေကိုယ့်ကိုယ်လောကိုင်းစားတော့လို့အဆင်ပြေနေကြပါစေဆိုတာဒါမေတ္တာခေါ်တာပဲအဲ့လိုမေတ္တာထားရင်ဘယ်သူမှကိုယ်ကမနှောက်ယှက်ဘူး။ဘယ်သူမှမနှောက်ယှက်တဲ့အတွက်ကြောင့်က ကိုယ့်ရဲ့စိတ်နေသဘောဓာတ်ကောင်းတဲ့အတွက်ကြောင့်အရက်ထဲမှာကုတိဟူသောအကြောင်းကြောင့်ဘယ်သူမှအနောက်ရှက်မဖြစ်ဘယ်သူမှစိတ်မဆင်းရဲရမှာဘလောက်ကောင်းလို့ပြနံပါတ်၁စိတ်ကောင်းနှလုံးကောင်းထားတာမေတ္တာအားလုံးပေါ်မှာမေတ္တာထားတယ်ထားနိုင်အဲ့ဒီမေတ္တာခိုင်မာမှုအတွက်ဘာတွေလိုအပ်တယ်ဆိုသီခံမှုဆိုတာလိုအပ်တယ်သီခံရမယ်သီခံနေဆိုတာဘာလို့ဆိုရင်ဒီသီခနိုင်စွမ်းရည်လက်တူရှုနိုင်စွမ်းရည်နှစ်ခုရှိရတယ်ဆိုတော့ဥပိ္ပခာလို့ခေါ်တယ်။တချို့ကိစ္စတွေမှာဟိုအသေးအဖွဲလေးတွေကိုအကြီးဖြစ်အောင်မလုပ်အောင်ပေါ့နော်။အကြီးဖြစ်အောင်မလုပ်အောင်။ဒါကြောင့်မလို့ကိုကအကျိုးစီးပွားကိုလိုလားတဲ့စိတ်နဲ့အများကိုမေတ္တာထားတယ်။အဲ့လိုမေတ္တာထားတဲ့အခါမှာအများကကိုယ့်ပေါ်မှာမေတ္တာထားကြမှာထားမှာဒါ။ဒါကကိုယ့်အလုံးမဟုတ်ဘူး။ကိုယ့်ထဲမေတ္တာမပြည့်ရင်ကိုယ့်ရဲ့စိတ်ဓာတ်မပြတ်ပြေးရတာဟာကိုယ်ပိုင်ပစ္စည်းတစ်ခုမပြတ်စည်းတာနဲ့အတူတူပဲ။နော်။လောကလူတွေကကိုယ့်ပစ္စည်းပျောက်သွားရင်ပျက်စီးသွားရင်တော့ပျက်စီးမှန်းသိတယ်။ပစ္စည်းပျက်စီးတာပြန်လုံးလို့ရတယ်။စိတ်ဓာတ်ပျက်စီးတာပိုဆိုးတယ်။စိတ်ဓာတ်ပျက်စီးသွားရင်ပြင်ဆင်မှုအမှန်မှခက်တယ်။ဒါကြောင့်ကိုယ့်စိတ်ဓာတ်မပြတ်စည်းအောင်ကိုယ်ထိမ့်သိမ့်တာကိုခန္တီလို့ခေါ်တယ်။စိတ်လေးမပြတ်စည်းအောင်ထိမ့်သိမ့်ရ။ဥပိ္ပခာဆိုတာတချို့ကိစ္စတွေကိုယ့်အတွက်နှောင့်ယှက်ဖြစ်မာတွေကိုလက်လီရှုထားနိုင်ရမယ်ပေါ့လက်လီရှုထားနိုင်ရတော့ကလူတွေကလက်လီမရှုနိုင်လို့သူများတော့ကူတော့ကူညီပါတယ်ဒါပေမဲ့လို့သူစီကတုံ့ပြန်လာတဲ့ခြေစွပ်တင်ပါတယ်ဆိုတာလေးကဆရားချင်တယ်ဆိုရင်ဒါလက်လီမရှုနိုင်တာခေါ်တယ်ရတော့ပြင်လက်လီမရှုနိုင်လို့မုန်းနှီးမှုတွေအများကြီးရှိတယ်ဆိုတော့အဲငါအလူတော့ကသူတို့တော့ငါဘလောက်ကူတာငါကြတော့မကူဘူးသူတို့မင်္ဂလာကိစ္စတွေမှာငါဘလို့ကူထားရဲ့ငါကြတော့မကူဘူးလို့ဆိုတယ်သူကကိုကူတာဒီပင်လင်ပြန်ပြီးတော့ဟိုအပေးယူသဘောမျိုးဆင်ကျင်တာဒါဥပိ္ပခာလို့ဥပိ္ပခာမရှိလို့ဖြစ်တာလို့ခေါ်တယ်အဲ့ဒါကြတော့ကိုယ့်ရဲ့ကုညီမှုမေတ္တာဟာမတန့်စင်ဘူးလို့ပြောတယ်မတန့်စင်တော့ကိုယ်တန့်စင်အောင်လုပ်ရမယ်ဒါဖြစ်ဖြစ်ကိုကူညီတာကိုယ့်ပိုင်ကိုယ်ကူတာကိုယ်ကကိုယ်နဲ့မဆိုင်ဘူးလို့ကိုဟာကိုသာတန်ရှင်းအောင်လုပ်ဖို့လို့သူစီကဘာတစ်ခုမှမပြောနဲ့လေလို့ဒီလိုပြောတာနော်ဘုရားအလောင်းဟာပါရမီဖြည့်တဲ့အခါမှာမေတ္တာပါရမီဥပိ္ပခာပါရမီနှစ်ခုတွဲဖက်ပြီးတော့ဖြည့်တယ်မေတ္တာရှိလို့တတဝါရီရဲ့အကျိုးဆောင်ရွက်ပေးတယ်ဥပိ္ပခာရှိတဲ့အတွက်ကြောင့်တတဝါရီစီကပြန်ရတဲ့အခြေအနေတွေကဘာမှမလို့ခြင်းဥပိ္ပခာထားတယ်စော်ကားသွားလဲဒီတိုင်းပဲဘာမှမပြောင်းလဲဘူးကိုယ်ချီးမွမ်းလဲမပြောင်းလဲဘူးနော်ဘာလို့လို့ဆိုကိုလုပ်တဲ့အလုပ်ကိုမောမြတ်တယ်လို့သတ်မှတ်ထားတာကိုလုပ်တဲ့အလုပ်ဟာ तू ကတုံ့ပြန်မှမောမြတ်တာမဟုတ်ဘူးငိုတဲ့ကမောမြတ်တာပဲအဲ့တော့သူစီကတုံ့ပြန်မှုကိုဘာမှမမျှော်လင့်တာဥပိ္ပခာလို့ခေါ်တယ်ဒီနေရာဒါကြောင့်မေတ္တာပါရမီဥပိ္ပခာပါရမီဆိုတာနှစ်ခုရှိရကိုလုံးထာကိုအတွက်ပဲတာကိုကသူများအတွက်လုပ်ပေးတယ်လို့ဆိုရင်မဲ့ကိုရဲ့ယင်နဲ့နှလုံးနဲ့ကမုံမြတ်တဲ့နှလုံးသားရဲ့မုံမြတ်မှုကိုထုတ်ဖို့ပြသတဲ့သဘောပဲလုပ်ပေးတာနော်အဲ့ဒီမုံမြတ်မှုကိုဆက်လက်ထိမ့်သိမ့်ရထိမ့်သိမ့်နိုင်စွမ်းရှိတာဒါဥပိ္ပခာနဲ့ပြန်ထိမ့်တယ်လို့ခေါ်တယ်နော်အဲ့တော့မေတ္တာဆိုတဲ့စိတ်ဓာတ်မုံမြတ်မှုတစ်ခုကိုထားလိုက်တာနဲ့တပြိုင်နက်နောက်ကဘာလေးဆက်ပြီးတော့လိုက်နာနိုင်လို့ဆိုတော့ကိုကအကြီးပွားစေခြင်းတဲ့ပုံကိုယ်တွေသူ့ရဲ့ချုပ်ရင်းချက်ကြောင့်ကြီးပွားမှုမရှိဘူးဒုက္ခတွေရောက်လာတယ်ဆိုရင်မေတ္တာကိုအခြေခံတဲ့ကရုဏာတရားဆိုတာထပ်ဆင့်ဖြစ်ပေါ်လာ။အော်သူဒုက္ခရောက်နေတယ်ဒီဒုက္ခကလွတ်မြောက်ပါစေလို့ပေါ့။သူ့ပေါ်မှာအကူအညီပေးလိုတဲ့စိတ်ဆန္ဒတွေဖြစ်တယ်ဒါကိုကရုဏာလို့ခေါ်တယ်ဒါကကြီးပွားထုတ်တက်လာတဲ့ဒီကိုကမေတ္တာထားတဲ့ပုဂ္ဂိုလ်တရားဟာသူ့ရဲ့ကြိုးစားမှုကြောင့်အောင်မြင်ကြီးပွားလာတယ်ဆိုတဲ့အခါကျတော့ဝမ်းသာတယ်မုဒိတာလို့ခေါ်တယ်လောကလူသားတွေကမေတ္တာထားပါတယ်လို့ဆိုပေမဲ့လို့တချို့ကြတော့မေတ္တာကမမှန်ကန်လို့ရှိရင်ကရုဏာလည်းပျက်စီးတယ်မုဒိတာလည်းပျက်စီးတယ်အထူးသဖြင့်ကရုဏာထားရတာလွဲတယ်မုဒိတာထားဖို့ခက်ခဲတယ်လူတွေဟာကိုယ့်ရဲ့တာသွားလို့ရှိရင်သူကမနာလို့ဖြစ်သွားဘူးရိတံထားလာမေတ္တာတော့ထားပါတယ်လို့ပြောတယ်ဒါပေမဲ့ကိုယ့်ရဲ့တာသွားရင်တိတ်ပြီးတော့မထားနိုင်ကိုယ့်ရဲ့အောက်ကျနေသေးလို့ရှိရင်ကရုဏာထားတာလွယ်သေးတယ်န ဟောအဲ့ဒါကြောင့်မလို့မုရိတာလည်းထားနိုင်ရမယ်ကရုဏာလည်းထားနိုင်ရမယ်မှန်ကန်လည်းမေတ္တာဆိုတဲ့စိတ်ဓာတ်ရှိတဲ့ပုဂ္ဂိုလ်တရားဟာကိုထားတဲ့အတိုင်းဒီပုဂ္ဂိုလ်ကမကြီးပွားဘူးဆိုရင်ကရုဏာကိုမေတ္တာထားတဲ့အတိုင်းကြီးပွားလာတယ်ဆိုရင်ဝန္တာမှုမုရိတာဆိုတာရှိရမယ်ဒီလိုပြောတာနော်ကိုလှုပ်တဲ့အလုပ်ပေါ်မှာတုံ့ပြန်လာမှုကိုမမျှော်လင့်တာကဥပိ္ပခာလို့ဟောမေတ္တာကရုဏာမုရိတာဥပိ္ပခာဆိုတဲ့ဒီသဘာဝတရားတွေဟာအလုံးကိုမုံမြတ်တဲ့သဘာဝတရားတွေဖြစ်လို့ရသော်ပြားကဆုံးမတာအဲ့ဒါ mind center teaching အပြင်းတွေကိုအာယုံမပြုနဲ့ကိုယ့်ရဲ့ယင်နဲ့နှလုံးထဲမှာမေတ္တာခိုင်မာထားနိုင်ရလားကိုမေတ္တာထားတဲ့သဘာဝတွေပေါ်မှာရက်ဆက်မှုကင်းတဲ့ကရုဏာထားနိုင်သလားသို့မဟုတ်သူတို့ကြီးပွားလာလို့ရှိရင်မုရိတာထားနိုင်သလားသူတို့စီကတုံ့ပြန်မှုကိုမလိုလားတဲ့ဥပ္ပခာထားနိုင်သလားလို့ဆိုရဲဒီလေးချင်းမှုလေးခုနဲ့ကိုယ်ကိုလေ့ကျင့်ပေးရမယ်အဲ့ဒါဆိုရင်တကယ်ကိုမွန်မြတ်တဲ့ပုဂ္ဂိုလ်ဖြစ်လာတယ်ဒီလိုဆိုလို့နော်အဲ့ဒါလို့မွန်မြတ်လာတာဟာဒါပါရမီတွေပဲကိုယ့်အတွက်နော်ပါရမီကုသိုလ်တွေအဲ့ဒီမွန်မြတ်မှုကကိုယ့်ရဲ့ယင်နဲ့နှလုံးထဲမှာဖြစ်ပေါ်နေတာဖြစ်သောကြောင့်တကယ်ကိုယ့်တဏ္ဍာမှာတတိကိန်းသွားခုခေတ်လို့ပြောရင်တော့ positive ဖြစ်သွားတယ်လို့ပြောကိုယ့်တဏ္ဍာမှာကိုယ့်စိတ်အစဉ်ထဲမှာကောင်းမြတ်တဲ့သဘာဝတွေ positive ဖြစ်နေတာဟာဟုတ်ဒီဓမ္မတံမိုးရှိတယ်ဓမ္မတံမိုးရှိမရရအောင်ကြိုးစားတာအထောက်တာအဲ့ဒါကိုပဲမြတ်စွာဘုရားကဘာဝနာလို့ပြောတာဘာဝနာဆိုတဲ့အသေးစိတ်ကမဖြစ်သေးရင်ဖြစ်အောင်လုပ်တာဘာဝနာဖြစ်လာပြီးရင်ကြီးပွားတိုးတက်လာအောင်လုပ်တာဘာဝနာဟုတ်ဘာဝနာဆိုတာဖြစ်စီခြင်းနဲ့တိုးတက်အောင်လုပ်ခြင်းလို့အသေးစိတ်နှစ်ခုရဖြစ်စီခြင်းနဲ့တိုးပွားစီခြင်းပေါ့ရပစ္စည်းလေဒီလိုပဲမို့လားဘာဝနာပဲလीပစ္စည်းလုတ်တဲ့လူတွေအချိမရသေးတဲ့ပတ်စံရအောင်လုတ်တယ်ရပြီးရင်တိုးအောင်လုပ်ရဟောဒီနှစ်ခုပဲကုသိုလ်ဆိုတာလေဒီတိုင်းပဲမဖြစ်သေးရင်ဖြစ်အောင်လုပ်ဖြစ်ပြီးရင်တိုးအောင်လုပ်အဲ့ဒါကိုဘာဝနာလို့ခေါ်တာပါဠိစကားလုံးသုံးတဲ့အခါကျတော့ဟိုဘာဝနာဆိုတာစိတ်သာသွားပြီးတရားထုတ်တာကိုဘာဝနာလို့ပဲဒီလိုပဲသိနေစမ်းတကယ်ကတော့မဟုတ်ကုသဏ္ဍာန်နဲ့မှာမဖြစ်သေးတဲ့ကုသိုလ်တရားတွေဖြစ်အောင်လုပ်တာဖြစ်ပြီးသားကုသိုလ်တရားတွေတိုးပွားအောင်လုပ်တာဘာဝနာလို့ခေါ်တယ်။အဲဒီမွန်မြတ်တဲ့စိတ်ဓာတ်တွေကအခြေခံလာတဲ့ပုဂ္ဂိုလ်တရားဟာစိတ်ဓာတ်မွန်မြတ်ပြီဆိုလို့ရှိရင်အပြောဆိုကလည်းယဉ်ကျေးသိမ့်မွေးလာ။စိတ်ဓာတ်ရိုင်းဆိုင်တဲ့ပုဂ္ဂိုလ်ကဘယ်တော့မှယဉ်ကျေးသိမ့်မွေးမှုဆိုဖြစ်နိုင်ဘူး။ဒါမို့စိတ်ဓာတ်ကလည်းမွန်မြတ်စိတ်ဓာတ်မွန်မြတ်သည့်အတွက်ကြောင့်အပြောဆိုကလည်းလိမ္မာလာတဲ့ယဉ်ကျေးလာတဲ့လောက်တာကင်နာလည်းပဲရှင်ကြီးလာတယ်လိမ္မာလာတယ်ဆိုတော့လောကမှာသူတော်ကောင်းလို့ဆိုတာဒီလိုစိတ်ကောင်းနှလုံးကောင်းရှိမှတကယ်သူတော်ကောင်းဖြစ်တယ်ဆိုစိတ်ကမှမရင်ကျေးဘူးဆိုလို့ရှင်အပြောလဲရိုင်းမှာပဲအလုပ်လဲရိုင်းမှာဒီလိုပဲဖြစ်တာအေးဒါကြောင့်မလို့ခုလိုမွေးနေ့တောမလာချိုရဲ့အသက်53နှစ်ရှိမွေးနေ့မှာခါသမယမှာမြတ်စွာဘုရားရဲ့အဆုံးအမဖြစ်တဲ့ mind center teaching ကိုယ်စိတ်ကိုဗဟုပြုပြီးတော့ဆုံးပါတယ်ဆိုရက်မေတ္တာကရုဏာမုဒိတာဥပိ္ပခာဒါဟာကိုယ်တဏ္ဍမှာတည်ဆောက်တာကံတရားတွေတည်ဆောက်တာဒီကံကံရဲ့အကျိုးတရားဟာကိုယ့်ရဲ့ရင်ထဲနှလုံးထဲမှာရောက်တာဖြစ်သောကြောင့်ဒီကံတရားအကျိုးပေးခြင်းပေးလာတဲ့အခါမှာကိုယ်ပဲအကျိုးပေးတယ်လို့နော်ဒီလိုယုံကြည်ပြီးတော့မြတ်စွာဘုရားရဲ့အဆုံးအမအတိုင်းကိုယ်စိတ်ကိုပြုပြင်လို့ကိုယ်စိတ်ကိုပြင်ဆင်ခြင်းအားဖြင့်ကောင်းကျိုးချမ်းသာတွေရနိုင်တယ်လို့ယုံကြည်တဲ့အတိုင်းကြိုးစားအားထုတ်နိုင်ကြပါစေလို့တည်